Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2018ခုနှစ် February 28ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။အန်ဒိုမီတာ32 40 48တို့ကနေဖိုင်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပါခင်ဗျာ။အခုမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာပါရှင်ကျမကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေနဲ့အတူကြီးညာပေးပါပါဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အနီးမှာအရက်သားတွေဘေးလွတ်ရာရှောင်ရှားနေမှုအတွက်နေ့စဉ်9နာရီကြာခိတ္တအပြစ်ခတ်ရစေအတွက်သမ္မတရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်လိုက်ပါတယ်ဟန်တာဝရီနိုင်ငံတကာလေဆိပ်အသစ်တည်ဆောက်တဲ့စီမံကိန်းအတွက်သဘောတညီမှုရဖို့ကန့်သက်ချိန်ကုန်ဆုံးသွားပြီလို့အစုရှယ်ယာလုပ်ငန်းရှင်တို့ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုဆမိုးဝင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီသတင်းလေးကြားကြပြီးနားဆင်ကြရမယ်အထဲမှာဆိုရင်တော့ကုလသမဂ္ဂလူညွေးကောင်စီအဖွဲ့ဝင်ဗီဒိုအာနာကျင့်သုံးတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့လူခွင့်ရေးကော်မရှင်နာမင်းကြီးကဘလူများပြောကြားလိုက်ပါသလဲ
အင်ယမန်ဘူရွန်ဒီနော်သန်ရခိုင်းအန်မြန်မာ have become some of the most prolific
ဒါကတော့ကော်မရှင်နာမင်းကြီးဇာအစ်အယ်ဟူစိန်ဖြစ်ပါတယ်နောက်ပိုင်းသတင်းတော်တွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီး၃ဦးရဲ့ဒေါန်ဆန်းစုကြည်ပေါ်သတိပေးတိုက်တွန်းချက်တရုတ်နိုင်ငံမှာသမ္မတတက်တန်းကိုနှစ်ကြိမ်ထက်ပိုပြီးတော့ထမ်းဆောင်ဝင်ပြီးအောင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲပြင်ဆင်ဖို့စီစဉ်နေတဲ့အကြောင်းဆရှိတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးတက်နဲ့ကိုချိုအောင်မင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးမှာရုရှားကစီးရီးယားတပ်ဖွဲ့တွေအပေါ်မှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေရကနေအရက်သားတွေဆစ်ဆောင်ထွက်ပြေးနိုင်ဖို့အတွက်9နာရီကြာလူသားချင်းစာနာမှုဆိုင်ရာနေ့စဉ်ခေတ္တအပြစ်ခတ်ရစေးအမိန့်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကတနင်္လာနေ့မှာပဲထုတ်ပြန်လိုက်ပါတယ်။ဒီမိန့်ဟာအင်္ဂါနေ့မှာစတင်မှာဖြစ်ပြီးဒေသစံတော်ချိန်မနက်9နာရီကနေနေ့လယ်2နာရီအတွင်းရုရှားကအပြစ်ခတ်မလုပ်ဘဲဆိုင်းငံ့ထားမှာဖြစ်ကြောင်းရုရှားကာကွယ်ဝန်ကြီးဆာဂီရှိုယူကပြောပါတယ်။ဒါကအရက်သားတွေထိခိုက်သေးခြင်းမှုမရှိရှောင်ရှားနိုင်မှုဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းကိုဖန်တီးပေးလိုက်တာမို့အရက်သားတွေဒီမျိုးကနေထွက်ခွာသွားနိုင်မှာဖြစ်ကြောင်းနဲ့အရက်သားတွေဘယ်လမ်းကြောင်းကသွားနိုင်လဲဆိုတဲ့အချက်လက်တိကျဖော်ပြထားတဲ့စာရွက်တွေကိုစီးရီးယားအာဏာပိုင်တွေကဖြန့်ဝေပေးနေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကစီးရီးယားမှာရဲပေါင်း30အပြစ်ရရေးစတင်ကိုတခဲနဲ့တောင်းဆိုချက်ထုတ်ပြန်ခဲ့ပြီးနှစ်ရက်အကြာအပြစ်ခတ်ရရေးပြက်ပြားတော့မယ်အချိန်နှင်းမှာပဲသမ္မတပူတင်ရဲ့အမိန့်ထွက်လာတာပါ။ဒမတ်စကတ်ဆင်ကြေပုံအရှိဂိုတာအရက်မှာလေကြောင်းတိုက်ခိုက်မှုတွေဘုံခွဲတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဆက်ဖြစ်ပွားနေပြီးတနင်္လာနေ့မှာပဲလူပေါင်း30ကျော်တေဆုံးခဲ့ရတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်
။မြောက်ကိုရီးယားနဲ့စကားပြောဆိုဖို့ဆန္ဒရှိတယ်ဒါပေမဲ့တင့်တော်တဲ့အခြေအနေမျိုးကြမှာပဲပြောဆိုမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့တာဝေးပစ်ဒုံးကျည်စီစဉ်တွေကိုမဆွတ်လုပ်ဘူးဆိုရင်လူတွေအများအများကိုတေချေပျက်စီးစေလိမ့်မယ်လို့လည်းသမ္မတထရန့်ကသတိပေးပါတယ်။အမေရိကန်နိုင်ငံကပြည်내အုပ်ချုပ်ရေးမှုတွေနဲ့သမ္မတထရန့်တို့မနေ့ကအင်ဂျီရောမှာတွေ့ဆုံခဲ့ကြတော့မြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးတော့အခုလိုပြောခဲ့တာပါမြောက်ကိုရီးယားဟာအမေရိကန်နဲ့စကားပြောဆိုခြင်းနဲ့အကြောင်းမြောက်ကိုရီးယားရဲ့ထောင်လိုင်းကောင်းဆောင်ကင်မြုန်ချူးကတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တနင်္ဂနွေနေ့တုန်းကတွေ့ဆုံခဲ့ကြတော့မှပြောဆိုကမ်းလှမ်းခဲ့ပါတယ်အမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေအပေါ်မှာလူတွေမြောက်များတေချေပျက်စီးစေတဲ့လက်နက်တွေနဲ့မြောက်ကိုရီးယားဘက်ကချင်းချောက်ကြတာတွေကိုအဆုံးသတ်အောင်လုပ်ရလိမ့်မယ်ဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်တွေ့ရပါလိမ့်မယ်လို့သမ္မတထရန့်ကပြောပါတယ်မြောက်ကိုရီးယားနဲ့လုံမဲ့ဘလို့တွေ့ဆုံမှုဆွေးနွေးမှုမျိုးပဲဖြစ်ဖြစ်ရလဟာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးပဲဖြစ်ရလိမ့်မယ်လို့သမ္မတအင်ဂျီတို့ပြောခွင့်ရပုဂ္ဂိုလ်ဆာရာဟက်ကဘီဆန်ဒါစ်ကသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါတယ်သမ္မတထရန့်နဲ့မြောက်ကိုရီးယားရဲ့ထောင်လိုင်းကောင်ဆောင်ဗိုလ်ချုပ်ကြီးကင်မြုန်ချူတို့ကစကားပြောဆိုကြဖို့ဆန္ဒရှိတယ်လို့အခုပြောလာနေကြပါပြီဒါပေမဲ့ဘာအကြောင်းကိုပြောကြမလဲဆိုတာကိုတော့သဘောတူထားတာမရှိသေးဘူးလို့ကိုရီးယားရေးကိုလေ့လာနေသူတူဖြစ်တဲ့စကော့ဆန်ဒါစ်ကပြောပါတယ်
ကွန်ဂရက်စ်လက်တော်ကလှုပ်ဆောင်သည်ဖြစ်စေမလှုပ်ဆောင်သည်ဖြစ်စေတနက်မှတက်စင်သည့်ဇက်တိုက်ပြစ်ခတ်နိုင်တဲ့ဆက်တနက်တင်ရောင်းချမှုကိုတားမြစ်တဲ့အမိန့်ကိုသ ူလက်မှတ်ရေးထိုးပြီးထုတ်ပြန်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြည်내အုပ်ချုပ်ရေးမှုတွေကိုပြောကြားလိုက်ပါတယ်။ပြစ်ခတ်မှုတွေကထပ်ပြီးအ мян ပေါ်ပေါက်လာနိုင်မယ်။ဒါပေမဲ့ဘယ်မှာဖြစ်ပေါ်မယ်မှမသိတဲ့အတွက်ဒီလိုပြစ်ခတ်နိုင်တဲ့ပစ္စည်းတွေကိုဖယ်ရှားဖြစ်ဖို့လှုံ့ဆော်အောင်မှာဖြစ်ကြောင်းသမ္မတကပြောကြားခဲ့တယ်လို့ကွန်ဂရက်လွှတ်တော်ကဒါကိုအရေးယူလှုံ့ဆော်နေဖြစ်စေမလုပ်သေးဖြစ်စေဂိမ်းမဆိုင်ပဲကိုယ်တိုင်လှုံ့ဆော်မယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာမှာလက်စ်ဖီကက်စ်မှာလူပေါင်း50ကျော်တေဆုံးခဲ့တဲ့တနက်ပြစ်ခတ်မှုမှာတနက်သမားဟာဇက်တိုက်ပြစ်ခတ်နိုင်တဲ့ဆက်တနက်တင်ကိုသူ့ရဲ့မောင်းပြန်တနက်တွေမှာတက်ဆင်ပြစ်ခတ်ခဲ့တဲ့အတွက်အချိန်တိုလေးတွင်မှာပဲကြည်အများပြားပြစ်ခတ်နိုင်ရတာပါ။ Florida ပြည်နယ် Parkland ကကျောင်းတောင်မှာကျောင်းသားဟောင်းကျော်ရဲ့ပြစ်ခတ်မှုကြောင့်လူပေါင်း18ဦးတေဆုံးခဲ့ရပြီးတဲ့နောက်နှစ်ပတ်ကြာတနင်္လာနေ့ကသမ္မတထရမ့်ဟာပြည်내အုပ်ချုပ်ရေးမှုတွေနဲ့သမ္မတအင်ဂျူမာတွေ့ဆုံပြီးကျောင်းတွင်လူအများပြားတေဆုံးစေတဲ့ပြစ်ခတ်မှုမျိုးနောက်ထပ်မဖြစ်ပေါ်အောင်ကာကွယ်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။အခုချိန်ကဝန်내ပူဆွေးမှုကလည်းအရေးယူလှုပ်ဆောင်တဲ့အနေအထားကိုပြောင်းလဲလုပ်ဖို့အတွက်အချိန်ရောက်ပြီဖြစ်ကြောင်းသမ္မတကပြောကြားခဲ့တယ်လို့တနက်အတွက်ကြောင့်ရှိပြီးလေ့ကျင့်ထားတဲ့ကျောင်းဆရာတွေနဲ့ကျောင်းဝန်ထမ်းတချို့ကိုလက်နက်ကန်ဆောင်ဖို့အတွက်ဖြစ်နိုင်ရေးပတ်ဝန်းအကြံပြုချက်တွေကိုတင်ပြခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကိုကလင်းငယ်ဘဝကလေးကမိဘတွေနဲ့အတူတရားမဝင်ဝင်ရောက်နေထိုင်နေကြတဲ့ Dreamers ဆိုတင်စားပြောဆိုနေတဲ့အထောက်ထားမဲ့ကလေးတွေကိုနိုင်ငံတွေကနေပြီးတော့နှင်းမထုတ်ရေးအကာအကွယ်ပေးဖို့လွှတ်တော်ကရည်ယူဆောင်ရလိမ့်မယ်လို့အမေရိကန်လွှတ်တော်အမတ်တွေကပြောလိုက်ပါတယ်။အဲ့လိုကလေးငယ်တွေကိုဆက်ပြီးတော့အကာအကွယ်ပေးထားမယ်ဆိုတဲ့အောက်တရားရုံးရဲ့အမိန့်ကို Trump အစိုးရကအယူခံဝင်ထားတဲ့အပေါ်မှာကြားနာဖို့နိုင်ငံတော်တရားရုံးချုပ်ကတင်းတာနေတော့ငင်းခဲ့ပါတယ်။တရားမဝင်နေထိုင်နေတဲ့ကလေးငယ်တွေကလေးတွေကိုဒီယာယီအလုပ်လုပ်ခွင့်ပညာသင်ကြားခွင့်ပေးထားတဲ့သမရဟောင်းဘရက်အိုဘားမားလက်ထက်ကဒါကာဆိုတဲ့အစီအစဉ်ကိုလက်ရှိသမ္မတဒေါ်နယ်ထရမ့်ကရက်စဲဖို့ဆုံးဖြတ်ထားတာကြောင့်နောက်ထပ်ဘလို့တရားရင်ဆိုင်မှုမျိုးတွေရှိလာမလဲဆိုတာမသိနိုင်သေးဘူးလို့ main ပြည်နယ် Republican ထက်လွတ်တော်မှ Susan Collins ကဆိုပါတယ်ဒါကာစီစဉ်ကိုမတ်လ9ရက်နေ့မှာအဆုံးသတ်မယ်ဆိုတဲ့ဖိအားကနိုင်ငံတော်တရားဝန်ချုပ်ရဲ့အယူခံကိုမကြားနာဖို့ဆုံးဖြတ်ချက်ကြောင့်စိတ်သက်ရတာရရခဲ့စေပေမဲ့လည်း Dreamers တွေကိုနိုင်ငံတွေကနင်ထုတ်နိုင်တဲ့အန်ဒီယေကိုတော့မဖယ်ရှားနိုင်ဘူးလို့သူကပြောပါတယ်။သမ္မတ Trump ကဒါကာစီစီကိုမလ9ရက်နေ့မှာတက်တန်းကုန်ဆုံးမယ်လို့သတ်မှတ်ထားပေမဲ့ဒါကာစီစီမှာပါဝင်နေသူတွေပါဝင်ခွင့်ရှိသူတွေရဲ့တရားဝင်နေထိုင်ခွင့်ခြေနေတွေကိုဘလို့သတ်မှတ်မလဲဆိုတဲ့ရေရှည်ဆုံးဖြတ်ချက်ကိုလွှတ်တော်ကအတိမပြုသေးပါဘူး
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9683ညတိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဝင်ဂျာရီခါကဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေထဲမှာတစ်ခုပါဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာတနင်္လာနေ့စတင်တဲ့38ကျင်းမြောက်လူခွင့်ရေးကောင်စီနှစ်ပတ်လည်အစည်းအဝေးမှာကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောကြားပါတယ်။ဒါပြင်ရခိုင်ပြည်နယ်တွင်အကူအညီတွေလွတ်လွတ်လပ်ပေးနိုင်ဖို့နဲ့နိုင်ငံတကာအတိုင်းအဝန်းအနေနဲ့အကူအညီကြဖို့အပြင်ရခိုင်ပြည်နယ်အချံပေးကော်မရှင်အဖွဲ့အချံပြုချက်တွေကိုအပြည့်အဝအကောင့်ထဲပို့ဖို့အရေးကြီးတယ်လို့လည်းအတွင်းအမှုချုပ်ကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရိုက်အဟူစိန်ကလည်းလူခွင့်ရေးချုပ်ပေါင်းမှုတွေကိုစောစောစီစီကြိုတင်ကာကွယ်နိုင်မှုကောင်းကောင်းမလုပ်နိုင်ခဲ့တဲ့အတွက်အသက်ဆုံးရှုံးမှုတွေရှိတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့လူခွင့်ရေးချုပ်ပေါင်းမှုတွေလည်းတစ်ခုပါတယ်လို့အစည်းအဝေးအဖွဲ့ဝင်ကထည့်သွင်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဗီဒီယိုအာဏာကန့်ဆွဲထားတဲ့နိုင်ငံတွေဟာကမ္ဘာအဆိုအရလူခွင့်ချိုးပေါမှုနဲ့ပတ်သက်ပြီးဗီဒီယိုအာဏာသုံးအကောက်အွယ်ပေးနေကြတယ်လို့လည်းကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးကပြောကြားခဲ့ပါတယ်
။ရင်းညာမှုစလင်းနေပေါ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်ဘုချုပ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့လူခွင့်ချိုးပေါမှုဆွဆွဲချက်တွေကြောင့်ဥရောပသမဂ္ဂ EU ကနေပြီးတော့လက်နက်တင်ပို့ရောင်းချခွင့်ကန့်သတ်ချက်ကိုပို့ပြီးတော့တင်းကြပ်ရေးတို့ကိုဆောင်ရွက်ဖို့ဥရောပသမဂ္ဂနိုင်ငံသားဝင်ကြီးတွေမနေ့တုန်းကသဘောတူခဲ့ကြပါတယ်လူခွင့်ချိုးပေါမှုတွေကိုဆူဆူရွားရွားနဲ့စနစ်တကျကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကိုင်တပ်တွေကအကြီးတန်းစစ်တပ်အရာရှိတွေအပေါ်မှာပြစ်မှတ်ထားကန့်သတ်မှုတွေချက်ချင်းလုပ်ဖို့ဥရောပသမဂ္ဂနိုင်ငံသားဝင်ကြီးတွေရဲ့ညချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကို1990ပြည့်နှစ်လွန်ကာလကလေးကတည်းကဥရောပသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချမှုကန့်သတ်ချက်ကိုပို့ပြီးတော့တင်းကျပ်ဖို့နိုင်ငံသားဝင်ကြီးတွေလိုလားနေကြပေမဲ့လည်းအသေးစိတ်ကတော့မပြောပါဘူးရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေကိုဖြိုခွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဗိုလ်မှူးချုပ်မောင်မောင်ဆိုးကတော့အမေရိကန်ကပြီးခဲ့တဲ့ဒီဇင်ဘာလတုန်းမှာပြစ်မှတ်ထားတန်ခတ်ရေးယူထားပါတယ်အခုဥရောပသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုမှာတော့မြန်မာအကြီးတန်းစစ်တပ်အကြီးအကဲတဦးမကပါနိုင်တယ်လို့တန်တမန်တဦးကဆိုပါတယ်
အမေရိကန်ဒေါ်လာ 1.5 ဘီလီယံကုန်ချက်မဲ့ဟန်တာရီနိုင်ငံတကာလေဆိပ်အသစ်တည်ဆောက်မဲ့စီမံကိန်းဟာအဓိကသဘောတူညီမှုရဖို့ကန့်သက်ချင်းကုံဆုံးသွားပြီလို့လေဆိပ်အသစ်တည်ဆောက်ဖို့ကွန်ထရက်ရတဲ့အစုရှယ်စီးပွားရေးလုပ်ငန်းမှာပါဝင်တဲ့စင်ကာပူအခြေစိုက်ယုန်နမ် Holding ဆဖေဗရီ26ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘကိုအနီးဧက6000ချံမြန်မာမှာတည်ဆောက်မဲ့နိုင်ငံတကာလေဆိပ်အသစ်ကိုဂျပန်ရဲ့JGC Corporation Singapore Yongnam Holdings နဲ့ Changi လေးစိတ်များနိုင်ငံတကာတို့ပါဝင်တဲ့အစုရှယ်ယာစီးပွားရေးလုပ်ငန်းကြီးကမြမမျိုးပြလေးချောင်းဌာနနဲ့2016 January 30ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ Yongnam Holdings ရဲ့ကြေညာချက်အရမြမမျိုးပြလေးချောင်းဌာနနဲ့ဒီဇိုင်းရေးဆွဲမှုလေးစိတ်တည်ဆောက်မှုစီမံခန့်ခွဲမှုတွေကိုအစိုးရနဲ့တတိပုဂ္ဂလပူးတွဲလုပ်ကံမှုသဘောတူညီရမှာတချို့ကိစ္စတွေကိုဖြေရှင်းလို့မရသေးပဲကန့်သက်ရကုံဆုံးတာဖြစ်ပါတယ်။ဒီနိုင်ငံတကာလေးစိတ်ဟာ20လင်းချီးတယ်ပေါ့12တန်းတို့အတွက်ခီးတော်ဝန်ဆောင်လုပ်ငန်းတွေကိုကန့်ကျွယ်ပေးနိုင်မှာဖြစ်ပါတယ်
။တမနီထက်ပေါ်ပါပြီးတော့ဈေးလဲပိုသက်တာလဲပို့ပြီးတော့လဲခိုင်မာတဲ့ပစ္စည်းမျိုးစအစ်တစ်ခုကိုသိပ္ပံပညာရှင်တွေကတည်ထွင်ဖန်တီးလိုက်နိုင်ပါပြီ။အဲ့ဒါကဓာတ်တတုပစ္စည်းမဟုတ်ပါဘူးသက်သားပါ။အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်တက္ကသိုလ်ကသူတည်ထွင်ထားကြတဲ့ပစ္စည်းဖြစ်ပါတယ်။သက်သားကိုဓာတုပစ္စည်းတချို့အပြင်အပူနဲ့ဖိအားတွေပေးပြီးတော့တည်ထွင်ထားတာပါ။ဒီပစ္စည်းတွေကသက်သားထက်3ဆပိုကျစ်လက်ပြီးတော့ဆယ်ဆပိုပြီးတော့ခိုင်ခန့်ပါလေ။အဲ့ဒါကြောင့်လက်ရှိဈေးကွက်မှာအခိုင်အမာဆုံးနဲ့အတောင့်တင်းဆုံးဆိုတဲ့ပစ္စည်းတွေနဲ့ရှင်ပြိုင်နိုင်တဲ့ပစ္စည်းတစ်ခုတစ်ခုပေါ်လာတဲ့သဘောပါ။တမနီတွေကာဗွန်ဖိုင်ဘာတွေရဲ့နေရာမှာအစားထိုးဝင်ယူနိုင်တဲ့စူပါဝုဒ်ဖြစ်တယ်လို့ဆိုပါလေ။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ခုကြော်အောင်လင်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ် VOE ရဲ့ထုတ်လင်းချက်တွေကိုအခုလိုရေဒီယိုနဲ့ Facebook ကနားဆင်နေသလို Internet ဆက်မင်းနာဖြစ်တဲ့ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေထုတ်လင်းပေးပါမယ်ကုလသမဂ္ဂလူမျိုးရေးကောင်စီကဗီတိုအာနာကင်ဆွဲထားတဲ့နိုင်ငံတွေဟာကမ္ဘာမှာအဆိုးအဝါဆုံးလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဗီတိုအာနာတုံးပြီးတော့အကာအကွယ်ပေးနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမှာဟာမင်းကြီးကဆွဆဲပြောဆိုလိုက်ပါတယ်။မနေ့ကကျင်းပခဲ့တဲ့လူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံမှာအခုလိုပြောဆိုခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။39ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံဖွံ့ဖွဲအခမ်းအနားကိုမနေ့ကဖေဖော်ဝါရီလ26ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့ပြီးတော့အဲ့ဒီအခမ်းအနားကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်လည်းတက်ရောက်ခဲ့ပါတယ်။ဒီခန်းနာမှာမကြခင်ယာဒူးကနေပြီးတော့နားယူတော့မယ်ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်ကရိုဟင်ဂျာပါဝင်လူခွင့်ချိုးဖောက်ခံရမှုတွေစိုးစိုးဝါးဝါးကြုံတွေ့နေရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်တားဆီးမှုတွေကိုအသေးချာမလုပ်နိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ
်။ In Yemen, Burundi, Northern Rakhine and Myanmar have become some of the most prolific slaughterhouses of humans.In recent times,
Yemen, Burundi, မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းဒေသစားရှိတဲ့နေရာတွေမှာအခုတလောလူတွေအကြီးအကျယ်တပ်ဖြတ်ခံရပါတယ်။ဘာကြောင့်လဲဆိုတော့ဒီအဖြစ်ဆိုးတွေတိုးပြီးတော့ဖြစ်မလာရအောင်လုံလောက်တဲ့ကြိုတင်ကာကွယ်မှုတွေမလုပ်ခဲ့လို့ပါပဲ
။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်73နိုင်ငံရှိတဲ့ထဲမှာဗီတိုအာနာကိုသုံးဆွဲခွင့်ရတဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံက9နိုင်ငံရှိပါတယ်။အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှားနဲ့တရုတ်နိုင်ငံတွေပါ။ဒီနိုင်ငံတွေထဲမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အကာအကွယ်ပေးနေကြတာတွေရှိတယ်လို့လူခွင့်မဟာမင်းကြီးကအပြစ်တင်ရှုံ့ချခဲ့ပါတယ
် The responsibility for the continuation of so much pain lies with the 5 permanent members of the UN Security Council
နိုင်ငံမှုတွေဆက်ပြီးတော့ဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ထဲမှာကုလသမဂ္ဂလူညွေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်9နိုင်ငံလည်းပါဝင်ပါတယ်အပြစ်မဲ့ပြည်သူတွေအပြင်းထန်ထိခိုက်ပျက်စီးမဲ့အခြေအနေတွေမှာကုလသမဂ္ဂရဲ့ဆောင်ရွက်မှုတွေအရေးတကြီးလိုအပ်နေတဲ့အခြေမျိုးထိခိုက်မှုလျော့သွားအောင်လုပ်ဖို့လိုအပ်နေတဲ့အခြေမျိုးမှာရည်ရွယ်ဆောင်ရွက်မှုတွေတညီတညွတ်ထဲချမှတ်ပြီးတော့မလုံဆောင်နိုင်အောင်ဒီနိုင်ငံတွေကသူတို့ရဲ့ဗီဒီယိုအာဏာတွေကိုအသုံးပြုပြီးတော့အကာအကွယ်ပေးနေတာပါထိခိုက်ပျက်စီးမှုတွေကြုံရသူတွေအတွက်ဒီနိုင်ငံတွေမှာတာဝန်ရှိပါတယ
်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထဲပို့ဖို့အရေးယူဆောင်ရွက်ဖို့ကိစ္စတွေမှာတရုတ်နဲ့ရုရှားနိုင်ငံတွေကသူတို့ရဲ့ဗီဒီယိုအာဏာတွေကိုသုံးပြီးတော့တောက်လျှောက်ကန့်ကွက်နေကြတာပါဒီဗီဒီယို၅နိုင်ငံထဲမှာပြင်သစ်နဲ့ဗြိတိန်ကိုတော့ကျင့်ဝတ်နဲ့အညီဗီဒီယိုကိုတုံ့နိုင်တဲ့နိုင်ငံတွေလို့လူခွေးမဟာမင်းကြီးကချီးကျူးခဲ့ပါတယ်။ကျန်တဲ့၃နိုင်ငံဖြစ်တဲ့ရုရှားတရုတ်နဲ့အမေရိကန်နိုင်ငံတွေကိုတော့ထိခိုက်ပျက်စီးမှုတွေဖြစ်အောင်ဗီဒီယိုအာဏာသုံးဆမှုတွေကိုအဆုံးသတ်ဖို့သူကတိုက်တွန်းပါတယ်။ကုလသမဂ္ဂလူခွေးမဟာမင်းကြီးဇာယီအယ်ဟူစိန်ဟာလာမယ့်ဩဂုတ်လကျလို့ရှိရင်သူ့ရဲ့တာဝန်တက်တန်းပြည့်လို့ယာရုကနေနားယူတော့မှာပါ။သ ူဝါဂျော်ဒန်နိုင်ငံရဲ့တော်ဝင်မိသားစုဝင်မင်းသားတစ်ပါးလည်းဖြစ်ပါတယ်။ဂျကန်ပြည်နယ်မြောက်ပိုင်းကကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးကြရတဲ့အဖြစ်ကို ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့စတင်ပြောဆိုခဲ့တာလည်းသူပဲဖြစ်ပါတယ်။မနေ့ကကျင်းပခဲ့တဲ့လူခွင့်ကောင်စီညီလာခံရဲ့အဖွဲ့မိန့်ခွန်းမှာကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းရိုဟင်ဂျာတွေဟာကမ္ဘာမှာခွဲခြားဆက်ဆံမှုခံရတဲ့လူမျိုးစုတွေကတခုဖြစ်ပြီးတော့သူတို့တွေအတွက်အကူအညီတွေကိုရခိုင်ပြည်နယ်အတွင်းမှာလွတ်လွတ်လပ်လပ်ပေးကြဖို့နဲ့ရခိုင်ပြည်နယ်အတွင်းမှာလွတ်လွတ်လပ်လပ်ပေးနိုင်ဖို့နဲ့နိုင်ငံတကာကလည်းအကူအညီတွေကိုဝမ်းပြီးတော့ပေးကြဖို့အထွေမှုချုပ်ဂူတရက်စ်ကတိုက်တွန်းခဲ့ပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ရိုဟင်ဂျာနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဆက်ရမယ်ဆိုရင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကိုနှုတ်ဆက်မနေပဲထုတ်ဖော်ပြောကြဖို့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်3ဦးကမြန်မာနိုင်ငံအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်သူတို့ရဲ့ရောင်းရင်းလည်းဖြစ်တဲ့1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုတိုက်တွန်းလိုက်တဲ့အပြင်လူမျိုးတွေတက်ဖြတ်မှုနဲ့တရားစွဲဆိုတာခံရပါလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ် AFP သတင်းတပုတ်ကိုအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့အီရန်ကရှရင်အဘာဒီယီမင်ကတဝကိုကာမန်နဲ့မြောက်အာယာလန်ကမရစ်မက်ဂွာတို့ဟာစနေနေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာအမျိုးသမီးများအရေးနဲ့ပတ်သက်ပြီးအတူရက်တည်တာကိုပြသဖို့အတွက်တပတ်ကြာသွားရောက်နေကြတာပါတနင်္လာနေ့ကတော့ကောက်ဆစ်ဘဇားကဒုက္ခသည်စခန်းတွေကိုသူတို့သွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မရစ်မက်ဂွာကဒါဟာရိုဟင်ဂျာတွေပေါ်မှာမြန်မာအစိုးရနဲ့စစ်တပ်ကလူမျိုးတုံးတက်ဖြတ်မှုဖြစ်ကြောင်းရှင်းနေတယ်လို့ပြောခဲ့တယ်လို့ကျူးလွန်မှုတွေအတွက်မြန်မာစစ်တပ်ကိုနိုင်ငံတကာခုံရုံးတင်ရမယ်လို့လည်းပြောပါတယ
် The world must act. This is a case for the International Court of Justice which the military of Burma must be taken to.
ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကရည်ရွယ်ချက်ပြောင်းရမှာဖြစ်ပါတယ်ဒါဟာမြန်မာစစ်တပ်ကိုနိုင်ငံတကာခုံရုံးကိုတင်ရမယ်မှုဖြစ်ပါတယ်ကျမတို့ရဲ့ညီမငယ်ဒေါအောင်ဆန်းစုကြည်ကိုလည်းပန်ကြားချင်ပါတယ်ခလင်းငယ်တွေကိုသူတို့မိခင်လက်ထက်ကဆွဲယူမယ်ဆိုရင်ကိုယ်တိုင်လည်းမိခင်တယောက်မှုစဉ်းစားကြည့်ပါနောက်ပြီးအစုလိုက်ပြုံလိုက်တက်ဖြတ်ပြီးယွာတွေကိုလည်းမိရှုဖြစ်ကြတယ်ရိုဟင်ဂျာတွေဟာလည်းလူသားတွေဖြစ်ကြတယ်အသက်ရှင်နေထိုင်ခွင့်ရှိကြတယ်ဆိုတဲ့အချက်ကိုလည်းမဖြစ်ပေပါနဲ့
ရီမင်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်တဝါကိုကာမန်ကတော့ရွင်ကြဒုက္ခတွေတွေနဲ့တွေ့ဆုံပြီးမှ1992ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ရောင်ရင်ဒေါအောင်ဆန်းစုကြည်ကိုဒီဒုက္ခတွေတွေအရေးနုံနုံကြကြလှုပ်ဆောင်မှုအတွက်ပန်ကြားလိုက်ပါတယ
် It's the appeal to our sister Aung San Suu Kyi to wake up otherwise she will be betrayed one of the betrayed
မာရီညီမဖြစ်တဲ့ဒေါအောင်ဆန်းစုကြည်အသိတရားရပြီးတော့ထုတ်ဖော်ပြောဆိုဖို့ပန်ကြားနေတာပါဒါမှမဟုတ်ရင်တော့သူမဟာရာဇဝတ်မှုကျူးလွန်သူတွေတဲကတယောက်ဖြစ်သွားပါလိမ့်မယ်ဒီရာဇဝတ်မှုတွေရပ်ဆိုင်သွားအောင်မလုပ်နိုင်ဘူးဆိုရင်လည်းနှုတ်ထွက်ပေးပါအခုကိုနှုတ်ထွက်ပေးပါဒါဟာတိတ်ကိုအရေးကြီးပါတယ်ဒါမှမဟုတ်ရင်နိုင်ငံတကာခုံရုံးကိုတူမပါသွားရမှာပါအ
ီရန်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ရှရင်အီဘာဒီကလည်းရိုဟင်ဂျာတွေအခုလိုတိမ့်နဲ့ချီးပြီးထွက်ပြေးခဲ့ရတဲ့ဖြစ်ရပ်အတွက်တာဝန်ရှိတဲ့မြန်မာအစိုးရနဲ့စစ်တပ်ကိုအရေးယူရမယ်လို့အခုလိုစကားပြန်ကနေတဆင့်ပြောကြားခဲ့ပါတယ
် Vamos a ver hamaye injanoyot
ဒီပြမှုကျူးလွန်ရခြင်းအခြေခံအကြောင်းရင်းတွေအတွက်တာဝန်ရှိသူတွေကတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ဖြစ်ပြီးသူတို့ကိုအရေးယူရမှာဖြစ်ပါတယ်လို့ပြောသွားတာပါသူတို့ဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အစိုးရတာဝန်ရှိသူတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေပြင်တန်တမန်တွေကိုပါတောရောက်တွေ့ဆုံမှာဖြစ်ကြောင်းအမျိုးသမီးနိုဘယ်ဆုရှင်များအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်သူတို့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဗုဒ္ဓဘူးနယ်မှာတွေ့ဆုံမှုစီစဉ်ထားကြောင်းလည်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။တနင်္ဂနွေနေ့ကတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတမတ်ကြီးဖြစ်တဲ့အသိခန့်ရလိုက်တဲ့ဥလွင်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မာမုဒ်အလီနဲ့တွေ့ဆုံဆွေးနွေးခဲ့ကြပြီးတွေ့ဆုံပွဲမှာဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့နှစ်နိုင်ငံသဘောတူညီချက်ကိုချော်ချော်မောမောအကောင့်ထည့်ဖော်ရေးကိုဦးစားပေးပြီးဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒုက္ခသည်တွေနေရပြန်ရင်းဟာသူတို့ဆန္ဒအလျောက်တာဖြစ်เสียရမယ်လို့ကုလသမဂ္ဂကပြောဆိုထားတယ်လို့မြန်မာနိုင်ငံရဲ့အခြေအနေဟာဒုက္ခသည်တွေပြန်ဖို့အတွက်မတင့်တော်သေးဘူးလို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါလူခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးဝါးဝါဆန့်ကျင်စရာကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့ရဲ့အကြီးအကဲစစ်တပ်အရာရှိတွေပေါ်မှာဖျက်ချင်းပြစ်မှတ်ထားပြီးကန့်တတ်မှုတွေလုပ်ဖို့အပြင် EU ရဲ့လက်နက်တင်ဖို့ရောင်းချခွင့်ကန့်တတ်ချက်တွေကိုလည်းပိုးပြီးတော့တင်းကျပ်ဖို့EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေက တင်းငွေနေမှာပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
ဒေါက်ခင်မျိုးတက်ပြောပြတော့တာဖြစ်ပါတယ်သောတာရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပကနဲ့ပတ်သက်လို့မြန်မာအစိုးရပေါ် EU ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးအရဖိအားပေးလှုပ်ဆောင်ရလာရေးအတွက်ရည်ရွယ်ပြီးတော့ရောင်နေနိုင်ငံမှာကျင်းပနေတဲ့မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတုံ့ပြန်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမနေ့ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်အကြောင်းအပြစ်ဆုံးကို VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
ပါလီမန်ပြုလုပ်နေတဲ့မြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဆိုင်ရာညီလာခံကိုမြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခွင့်ညှင်းပယ်ခံရတာနဲ့ပတ်သက်ပြီးဒီကနေ့မြန်မာနိုင်ငံမြဟာဘျူဟာနဲ့နိုင်ငံတကာလေလာရေးအဖွဲ့ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UEHRD ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးကြီးထောင်စုစီမံကိန်းအဖွဲ့ဝင်တဦးဖြစ်တဲ့ပူးပေါင်းဆောင်ရွက်ရေးအကြီးအကဲဒေါက်တာအောင်ထွန်းသက်ကသတင်းစာရှင်းလင်းပွဲကျင်းပရတာနဲ့ပတ်သက်လို့အခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ
် As was explained by Marshal Shen, the purpose for today's press briefing
ဒီကနေ့သတင်းစာရှင်းလင်းပွဲလောက်ရခြင်းရည်ရွယ်ချက်ကလောလောဆယ်မြန်မာလူမျိုးတုံးတက်ပြတ်မှုနဲ့ဆက်ဆက်ပြီးဘာလင်မှာလုပ်နေတဲ့ညီလာခံနဲ့ပတ်သက်ပြီးပြောချင်တာပါမြန်မာသဘောဆန္ဒအရကျွန်တော်တို့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တချို့အဲ့ဒီညီလာခံကိုတွတ်တက်ဖို့ရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့လူတွေဒီညီလာခံကိုတက်ရဖို့ညှိစုခံခဲ့ရပါတယ်
။ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခံရပြီးတဲ့နောက်မှာနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးမွတ်စလင်လူမျိုးတွေကိုလူမျိုးစုအလိုက်ရှင်းလင်းခဲ့ရရောက်ခဲ့ကြောင်းနိုင်ငံတကာဘက်ကထုတ်ဖော်ပြောဆိုမှုတွေရှိလာခဲ့တဲ့အပေါ်မှာမြန်မာအစိုးရဘက်ကတော့ငြင်းဆန်ထားပါတယ်။ဒီညီလာခံမှာမြန်မာကိုယ်စားလှယ်တွေကိုတက်ရောက်ခွင့်ညှင်းပယ်ခံရတာဟာမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်သဘောထားတွေကိုတစုံတရာထိခိုက်စေနိုင်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ပြုံးကေတီနိုင်ကတော့အခုလိုပြောဆိုလိုက်ပါတယ်။
တကယ်ဆိုမြန်မာနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာထိရောက်တဲ့တွေ့ဆုံဆွေးနွေးမှုတွေမရှိသလိုလက်တွေ့ကြပြီးနှစ်ဦးနှစ်ဖက်နားလည်မှုရှိရှိနဲ့ရှေ့ဆက်နိုင်မဲ့ဆွေးနွေးမှုတွေလည်းမရှိပါဘူးအခုချိန်မှာကျမတို့အနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးပုံမကောင်းမွန်တဲ့နားလည်မှုရဖို့နဲ့မတူညီတဲ့အမြင်တွေကိုတင်ပြခွင့်ရဖို့အတွက်မြန်မာလူမျိုးသုံးသက်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတက်ရောက်ဖို့မျှော်လင့်ခဲ့ပါတယ်ပထမဆုံးအနေနဲ့ကျမတို့ကတခြားသူတွေရဲ့အမြင်တွေကိုနားလည်ကြနာမို့တွားရောက်နားထောင်ကြည့်ကြတာပါဒါကတာမန်အရက်ဖက်ကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးမှုဖြစ်ပြီးအစိုးရတာဝန်ရှိသူတွေတွေ့တာလည်းမဟုတ်ပါဘူ
းမြန်မာနိုင်ငံကမွတ်စလင်လူမျိုးတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးမွတ်စလင်လူဦးရေ6သိန်းကျော်လောက်နိုင်ငံကနေထွက်ပြေးသွားရတယ်လို့နိုင်ငံတကာဘက်ကပြောဆိုမှုတွေရှိနေပြီးဒီအတွက်အရေးယူမှုတွေပြုတ်လို့ဖို့နိုင်ငံတကာဘက်ကလှုပ်ဆောင်နေတာတွေရှိပါတယ်။ဒီလိုလှုပ်ဆောင်နေတာမှာလက်ရှိကတော့စစ်တပ်စစ်ဆင်ရေးကိုတာဝန်ယူကုကဲခဲ့တဲ့မြမတက်မတော်ဘက်ကဗိုလ်ချုပ်မောင်မောင်စိုးကိုတော့အရေးယူမှုတွေလှုပ်ထားပြီးနောက်ထပ်လှုပ်ဖို့လှုပ်ဆောင်နေတာတွေလည်းရှိနေတာပါ။ဒီအတွက် EU ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာနိုင်ဖို့ရည်ရွယ်ပြီးမြမနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတာပဲဖြစ်ပါတယ်။လူမျိုးတုံးတက်ဖြတ်မှုတွေရှိနေတယ်လို့နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာနဲ့ပတ်သက်လို့ဒေါက်တာအောင်ထွန်းတက်ကတော့အခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
် Please give us a space to share our views. We are not stopping anyone.
ကျွန်တော်တို့မြင်တွေကိုလည်းပြောခွင့်ပေးပါကျွန်တော်တို့အနေနဲ့သူတို့သိချင်မြင်နေတာတွေကိုပိတ်ပင်တားဆီးနေတာမဟုတ်ပါဘူးသူတို့မှလည်းသူတို့ခွင့်ရရှိတယ်လို့ကျွန်တော်တို့မှလည်းကျွန်တော်တို့ခွင့်ရရှိပါတယ်ကျွန်တော်တို့ကသူတို့ဘက်လိုက်နေတယ်လို့ဆိုလိုတာမဟုတ်ပါဘူးကျွန်တော်တို့ဆိုလိုချင်တာကသူတို့မှလည်းသူတို့ဘက်ကအမြင်ရှိပါတယ်ကျွန်တော်တို့ကလည်းကိုယ့်အမြင်ကိုပြောပြချင်တာပ
ါ UHRD အဖွဲ့ဝင်ဖြစ်တဲ့ဒေါက်တာအောင်ထွန်းသက်အနေနဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုတော့မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေလာရေးအဖွဲ့အနေနဲ့ကိုစားပြုရှင်းလင်းခဲ့တာဖြစ်ပါတယ်ရှင
်မိခရဲ့သတင်းလွှာကိုတင်ဆက်ပေးခဲ့တာပါအခုတော့ဒေတာတွင်သတင်းလွှာတစ်ပုဒ်ကိုဆက်ပါမယ်တရုတ်နိုင်ငံမှာ9နှစ်စီတမနာတက်တန်း2ကြိမ်ထမ်းဆောင်ရမယ်ဆိုတဲ့အချက်ကိုဖွဲ့စည်းပုံခြေကဥပဒေတွေကနေပယ်ဖြတ်ဖို့တရုတ်အာဏာရကွန်မြူနစ်ပါတီရဲ့ဗဟိုကော်မတီကအဆိုပြုတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။လွှတ်တော်ကကျင်းဒီပေါက်အတီးပြုမဲ့အဲ့ဒီပြင်ဆင်ချက်ကြောင့်လက်ရှိသမ္မတရှီကျင်းပင်အနေနဲ့အကန့်အသတ်မရှိသမ္မတတာဝန်ကိုဆက်ပြီးတော့ယူထားနိုင်မှာဖြစ်ပါတယ်။ရှီကျင်းပင်အနေနဲ့ယာတပ်ပံခေါင်းဆောင်ကြီးဖြစ်သွားလိမ့်မယ်လို့တရုတ်နိုင်ငံရဲ့လေလာသူတွေကထောက်ပြကြပေမဲ့တရုတ်နိုင်ငံနဲ့မှာတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိတ်အံ့အားသင့်နေပုံမရကြပါဘူး။VOA သတင်းတော့ Victor BT ရဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မုံကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
။သ
အသက်64နှစ်ရှိပြီဖြစ်တဲ့တမရရှိချင်းပင်အနေနဲ့သူ့ရဲ့ဒုတိယတမရတက်တန်းပြည့်မဲ့2023ခုနှစ်နောက်ပိုင်းမှာလဲဆက်ပြီးအုပ်ချုပ်နိုင်ဖို့လမ်းဖွင့်ပေးမဲ့ဖွဲ့စည်းပုံပြင်ဆင်ချက်ကိုမတ်လ5ရက်နေ့မှာစတင်မဲ့တရုတ်လွှတ်တော်မှာအတည်ပြုမယ်လို့ယုံကြည်ရပါတယ်သမရတာဝန်ယူသူအနေနဲ့၅နှစ်တက်တန်း၂ချိန်အုပ်ချုပ်ရမယ်ဆိုတဲ့အချက်ကိုဖွဲ့စည်းပုံထဲကနေပယ်ဖျက်ဖို့တရုတ်ကွန်မြူနစ်ပါတီဗဟုကော်မတီကတနင်္ဂနွေနေ့ကအဆိုပြုခဲ့တာပါ။ဒါနဲ့ပတ်သက်လို့ဝေဖန်မှုတွေကိုတရုတ်နိုင်ငံကပြန်လည်ခြေပခဲ့ပါတယ်။သမရတက်တန်းကိုပယ်ဖျက်မဲ့ဖွဲ့စည်းပုံကိုပြင်ဆင်ချက်ကြောင့်သမရအနေနဲ့ရာသပန်တက်တန်းရသွားမှာမဟုတ်ပါဘူးလို့အစိုးရပိုင်း Global Times သတင်းစာရဲ့ Editor အပေါ်မှာဖော်ပြခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရေးကိုလေ့လာနေသူတွေကတော့တရုတ်နိုင်ငံမှာသမရယာရုတက်တန်ကန့်သက်ချက်ကိုဖယ်ရှားလိုက်တာကအင်မတန်ထူးခြားတဲ့အပြောင်းအလဲဖြစ်တယ်လို့သုံးသပ်ကြပါတယ်။ကနေဒါနိုင်ငံအယ်ဘာတာတက္ကသိုလ်က China Institute ရဲ့ညွှန်ကြားရေးမူလဖြစ်နိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်တဲ့ Gordon Holden ကသူ့ရဲ့အမြင်ကိုခုလို VOE ကိုပြောပါတယ်
။ China's had a collective leadership since the time of Deng Xiaoping although he was the paramount leader.But he was very careful that is Deng Xiaoping.
Deng Xiaoping တက်ကတဲ့နိုင်ငံမှာစူပေါင်းဥဆောင်မှုပုံစံနဲ့အုပ်ချုပ်လာခဲ့တာပါ။အဲ့ဒီချိန်မှာ Deng Xiaoping ဟာအာဏာအရှိဆုံးခေါင်းဆောင်ကြီးဖြစ်ပေမဲ့အာဏာချိန်ညှိနှိုင်းရေးကိုသူတိုက်ပြီးတော့တရီထားခဲ့ပါလေ။ထိပ်တန်းခေါင်းဆောင်တွေကိုတိုင်းတာတစ်ခုထိအာဏာမျှဝေပေးခဲ့ပေမဲ့အုပ်ချုပ်မှုကို၅နှစ်တက်တန်း၂ကြိမ်လို့သူကသတ်မှတ်ခဲ့ပါလေ။တရုတ်ကွန်မြူနစ်ပါတီညီလာခံမှာအခုကျင်းတဲ့ပေါက်တည်ပြုမဲ့ဖွဲ့စည်းပုံပြင်ဆင်မှုကြောင့်ရှီကျင်းပင်ဟာသူ့ရဲ့သမရတက်တန်းဒုတိယအကြိမ်ပြည့်မဲ့2023ခုနှစ်နောက်ပိုင်းအထိအချိန်ကန့်သတ်မရှိတရုတ်နိုင်ငံရဲ့ခေါင်းဆောင်ကြီးဖြစ်လာမှာသိကြပါရယ
်လက်ရှိသမ္မတရှီဂျင်ပင်အနေနဲ့အချိန်အကန့်သတ်မရှိဆက်ပြီးအာဏာကိုချုပ်ကင်သွားနိုင်မဲ့ဖွဲ့စည်းပုံအပြောင်းအလဲပေါ်တရုတ်နိုင်ငံထဲမှာတိတ်ပြီးတော့အံ့အားသင့်နေကြပုံမရတာနဲ့ပတ်သက်လို့လဲပါမောက်ခဟိုဒန်ရဲ့တုံ့သက်ချက်က
Well, I think it's because the president Xi Jinping has been consolidating his power very effectively.
He has been ကသူ့ရဲ့ဩဇာအာဏာကိုပို့ပြီးတော့ခိုင်မာအောင်သူရရောက်လှုပ်ထားနိုင်ခဲ့တာကြောင့်လို့ထင်ပါတယ်။တင်မဲ့တွေကဘေးရောက်အောင်လှုပ်ထားနိုင်ခဲ့တယ်။သူ့ပေါ်မှာတစ္ဆာရှိမဲ့လူတွေကိုယာရုနေရာတွေပေးခဲ့တယ်။တရုတ်တပ်မတော်တွေကထိတ်တန့်ဗိုလ်ချုပ်ကြီးတွေတော်တော်များများကိုသူခန့်အပ်တာဝန်ပေးခဲ့တယ်။မော်စီတုံးနဲ့တိန့်ရှောင်ဖင်တို့ရဲ့နောက်ပိုင်းဘဲခေါင်းဆောင်တွေမှမတူအောင်တရုတ်နိုင်ငံမှာပြည်သူတွေရဲ့ထောက်ခံမှုကိုရအောင်သူလှုပ်နိုင်ခဲ့ပါတယ်။သူ့ရဲ့တွေးခေါ်သူ့ရဲ့ထင်မြင်ချက်တွေကိုဖွဲ့စည်းပုံထဲမှာတောင်ထည့်သွင်းရေးဆွဲနိုင်ခဲ့ပါတယ်။သူပါပဲလှုပ်လှုပ်ပဲကွဲသွားသွားသတင်းမီဒီယာတွေအိတာအဘော်ဒီမှာတော့အကောင်းမြင်ဖော်ပြရေးသားခံရတဲ့ခေါင်းဆောင်မျိုးဖြစ်ပါတယ
်။အနောက်တိုင်းနိုင်ငံရေးပုံစံကိုလက်မခံချင်တဲ့တရုတ်နိုင်ငံမှာတရုတ်ကသူတို့ဆက်ချောက်မဲ့လမ်းဟာဒီလမ်းဖြစ်တယ်လို့ပြသလိုက်တာဖြစ်တယ်လို့လည်းတရုတ်ရေးရာကျွမ်းကျင်တဲ့ပါမောက်ခ Gordon Holden ကပြောပါတယ်
။ I think that China has taken a turn towards what Mu might even say its own historical roots. This is not a country that has a long
တရုတ်နိုင်ငံဟာသူ့ရဲ့တမိုင်းဝင်မဲ့လမ်းကြောင်းကိုတွားနေတယ်လို့တောင်ပြောလို့ရနိုင်ပါတယ်။တရုတ်နိုင်ငံဆိုတာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့အခန်းကဏ္ဍရှိခဲ့တဲ့နိုင်ငံမဟုတ်ပါဘူး။အခုတော့ရှီကျင်းပင်ကဖွဲ့စည်းပုံကနေပြီးတော့အမျက်ထုတ်သွားတာပါ။အနောက်တိုင်းနိုင်ငံရဲ့ပုံစံနဲ့နောက်ကိုမလိုက်ချင်ဘူးဆိုတာရှီကျင်းပင်ကလူသိချင်းကြားပြောထားခဲ့သလိုတရုတ်ပြည်သူတွေကလည်းသူ့သဘောထားအတိုင်းရှိနေကြပါတယ်။တရုတ်ရဲ့တမိုင်းကြောင်းတရုတ်နိုင်ငံရဲ့အခြေအနေတွေပေါ်မှာအခြေခံတဲ့တရုတ်ပုံစံနဲ့ပဲတွားနေတယ်ဆိုတာရှင်းရှင်းလင်းလင်းလက်ခံထားကြပါတယ်။အနောက်တိုင်းဒီမိုကရေစီနိုင်ငံရေးစနစ်မျိုးကိုလက်မခံဘူးဆိုတာပြည့်ပြည့်သားသားညှင်းဆန်ထားကြပြီးဖြစ်ပါတယ်။
ဒါကြောင့်သမရရှီဂျင်ပင်အနေနဲ့ရှင်ပြန်သူမဲ့ခေါင်းဆောင်တယောက်ဖြစ်လာနိုင်တယ်လို့လည်းသူကသုံးသပ်ပါတယ်။တရုတ်သမရယာရုတက်တန်ကန့်သက်ချက်ကိုဖယ်ရှားလိုက်တဲ့အတွက်ရေတို့မှာတရုတ်နိုင်ငံတည်ငြိမ်ရေးကိုအထောက်အကူဖြစ်နိုင်ပေမဲ့အတွေးအခေါ်သစ်တွေစီးပွားရေးအပါအဝင်စနစ်သစ်တွေကိုပြောင်းလဲရေးအတွက်ရေရှည်မှစိန်ခေါ်မှုတွေရှိလာနိုင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံမှာသမရတာဝန်ယူသူအနေနဲ့၅နှစ်တက်တန်း၂ချိန်ပဲထမ်းဆောင်ရမယ်လို့သမရဟောင်းတိန့်ဆောင်ဖိန်က1982ခုနှစ်ဖွဲ့စည်းပုံထဲမှာထည့်သွင်းသတ်မှတ်ခဲ့တာဖြစ်ပါရဲ့ရှင်
။မတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ကြီးမနေ့6နိုင်ခွဲရှိပါပြီတော်ရချင်းတို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လင်းချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတူးချက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီနည်းလုံးကလက်ပြီးတော့မဖိတ်ခေါ်နိုင်တာပေါ့ဗျာပြီးတော့တကူကတက်တနာကအောက်ခြေမှာဒီဒေတာခံနေတဲ့မြေပိုင်ဆိုင်မှုဟိုအငင်းပွားမှုပြဿနာတွေပြီးလို့ရှိရင်ဒါရှိမှန်ရင်းနဲ့ပတ်သက်ပြီးတော့
ဝင်နေတာကတော့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်ဆုံးနားဆင်ရပါမယ်ဒါအပြင်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုမူရင်းအပေါ်မပြည့်ကောက်နှုတ်တင်ပြပေးပါမယ်။အရင်ဆုံးကတော့မြန်မာနိုင်ငံဘက်ကရွေကျက်အစ်မဟာဗာများလဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Dhaka Tribune သတင်းစာရဲ့ Editor အပေါ်ဖြစ်ပါတယ်။သူတို့ရဲ့အမိမီလုံခြုံစိတ်ချပြီဆိုတဲ့နောက်ဆုံးတနေ့ကျရင်ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့သဘောတူညီကြပါတယ်။ဒါပေမဲ့မြင်တွေ့နေရတာကတော့မြန်မာနိုင်ငံဘက်ကဒီသဘောတူညီချက်ကိုလိုက်နာဖို့ဆန္ဒမရှိဘူးဆိုတာပါပဲ။လက်တွေ့မဆန်းတဲ့ဂရီးတွေပြေးနေတယ်ပဲထားအိုးရခိုင်ပြည်နယ်အတွင်းကအခြေအနေတွေကဘာမှတိုးတက်ကောင်းမွန်လာတာမတွေ့ရပါဘူးအခုချိန်ထိအကြမ်းဖက်မှုတွေကဆက်လက်ရှိနေသေးပြီးစစ်တပ်ကနေအိမ်တွေကိုမီးရှို့နေဆဲရှိတာကြောင့်ရိုဟင်ဂျာတွေကအခုချိန်ထိဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်လာနေဆဲပဲရှိနေသေးတယ်ဆိုတာအံ့အားတင့်စရာမဟုတ်ပါဘူးအဲ့ဒီတော့မေးစရာရှိလာတာကဘင်္ဂလားဒေ့ရှ်ပချမ်းမှာရောက်နေတဲ့ရိုဟင်ဂျာတွေဟာပြန်ကြပါတော့မလားနိုင်ငံတကာရဲ့ဝေဖန်ပစ်တင်မှုတွေကိုဂရုမစိုက်ဖဲလူညာတွေအပေါ်ဆက်လက်ပြီးတော့မတော်မတရားဖိနှိပ်မှုတွေပြုလုပ်နေတာဟာမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနဲ့အခြေခံလူ့အခွင့်အရေးတွေပေါ်လေးစားလိုက်နာမှုမရှိုံနဲ့မကပါဘူး။အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းဂရုမစိုက်ဘူးဆိုတာပြတ်တနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပို့ဆောင်ဖို့အသင့်ဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်စင်းကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကအမှန်တကယ်သာပြန်ပြီးတော့လက်ခံခြင်းနဲ့ဆိုရင်ပြီးခဲ့တဲ့လကတည်းကပြန်ပို့ရေးအစီအစဉ်စနိုင်နေပြီဖြစ်ပါတယ်။အခုတော့နှောင့်နှေးမှုတွေဖြစ်အောင်လုပ်နေပါတယ်။ရိုဟင်ဂျာတွေလူမျိုးစုလိုက်ရှင်းလင်းမှုတွေဆက်လက်လုပ်နေတာကိုလွတ်မထားသင့်တော့ပါဘူး။နိုင်ငံတကာကဝင်ရောက်ဖို့လိုနေပါပြီ။မြန်မာပြည်နားလည်အောင်ပြောနိုင်တဲ့တခုတည်းသောနည်းလမ်းကအင်အားအသုံးပြုတာပဲဖြစ်ပါလိမ့်မယ်လို့ရေးသားထားပါတယ်။ရိုဟင်ဂျာအရေးပဋိပက္ခတွေပြင်းထန်နေချိန်မှာမြန်မာစစ်တပ်ကိုထိုင်းကထောက်ခံနေတယ်ဆိုတဲ့ဆောင်းပါးကိုတော့ dw.com online စာဆောင်မှာဖော်ပြထားတာကိုဖတ်ရှုရပါတယ်။ရိုဟင်ဂျာလူနည်းစုတွေပေါ်ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝိုင်းဝန်းကန့်ကွက်နေချိန်မှာထိုင်းနိုင်ငံကတော့ဂရိတိုင်းဝင်ရောက်မဆွတ်ဖက်တဲ့မှုကိုဆက်လက်ပြီးတော့ဆွဲကင်ထားပါတယ်။ရိုဟင်ဂျာအရက်သားတွေရှင်းလင်းနေတဲ့စစ်စင်ရေးကြောင့်မြန်မာစစ်တပ်ပေါ်ဝိုင်းဝန်းဝေဖန်နေကြပေမဲ့ထိုင်းစိုးရကတော့သူ့ရဲ့အိမ်နီးချင်းမြန်မာနိုင်ငံကိုဆက်လက်ပြီးတော့ထောက်ခံနေတယ်လို့မြန်မာနိုင်ငံဆိုင်ရာထိုင်းတမ်မတ်အသစ်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့အကျန်းဖက်အဖွဲ့ဖြစ်တဲ့အာဆာကိုခုခံတိုက်ခိုက်ပိုင်ခွင့်ရှိတယ်ဆိုတာထိုင်းကအသိမှတ်ပြုတယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်နေမှုကြောင့်ရခိုင်ပြည်နယ်အတွင်းမှာတင်းမာမှုတွေဖြစ်နေရတာပါထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံမှုထားရှိပြီးသူတစ်ပါးရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မှုမပြုတဲ့မူကိုကျင့်သုံးတဲ့အာဆီယံအဖွဲ့ကြီးရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်ထိုင်းဆိုရဟာဒေါ်အောင်ဆန်းစုကြည်ရဲ့အရတအဆိုရကိုထောက်ခံပါတယ်ရခိုင်ပြည်နယ်အတွင်းမှာပေါ်ပေါက်နေတဲ့အဖြစ်အပျက်တွေအတွက်ထိုင်းနိုင်ငံဟာနိုင်ငံတကာလူ့အဖွဲ့အစည်းတွေနီးတူစိတ်ပူပန်မှုရှိပေမဲ့မြန်မာအစိုးရနဲ့စစ်တပ်အပေါ်အပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုတွေထားရှိဖို့လိုအပ်တယ်လို့ခံယူထားတဲ့အကြောင်းတမ်မတ်ကြီးကပြောဆိုတယ်လို့ရေးသားထားပါတယ်။ဖေဖော်ဝါရီလအတွင်းအမေရိကန်ပြည်ထောင်စုနဲ့အတူထိုင်းနိုင်ငံမှာပြုလုပ်တဲ့ Cobra Go စီးရီးလေ့ကျင့်မှုမှာမြန်မာနိုင်ငံကိုလေ့လာသူဖြစ်တယောက်ဖို့ထိုင်းနိုင်ငံကဖိတ်ကြားခဲ့တယ်လို့မြန်မာကာကွယ်ရေးဦးစီးချုပ်ကလည်းထိုင်းဘုရင်အဆောင်ရောင်ဘွဲ့ချီးမြှင့်ခဲ့ပါတယ်။အင်းကြီးချင်းဖြစ်တဲ့မြန်မာနိုင်ငံနဲ့ချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးခိုင်မြဲဖို့ဆိုတာနှစ်နိုင်ငံစလုံးအတွက်ဘက်ပေါင်းစုံကအရေးကြီးတဲ့ကိစ္စဖြစ်တယ်လို့လည်းတမ်မတ်ကြီးကပြောပါရယ်ထိုင်းနိုင်ငံဟာနှစ်ပေါင်းအတန်ကြာကတည်းကရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံအတွင်း
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဘိုင်းဆိုင်ရာတိပါစောကခံရမှုတွေခက်ဆိတ်စိတ်တွေ့လာကြတာနဲ့အတူနိုင်ငံတော်ဘလောက်စိုးစိုးရွာရွာဖြစ်နေကြပြီလေကျွလွန်သူတွေကဘယ်လိုအခြေအနေတွေကိုအခွင့်ကောင်းယူနေကြပါသလဲဗီအိုရဲ့အင်ကာနေ့ညပိုင်းတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ကိုရိုင်းကျုံတွေ့ရတာတွေပဲဖြစ်ဖြစ်ဒီအပေါ်ရှုမြင်ချက်တွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ
9994ကိုဆက်သွယ်နိုင်ကြသလို VOA ရဲ့ email လိပ်စာ bamis@voanews.com ကိုလည်းတော်တာရှင်တို့ရဲ့ telephone number တွေဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားနိုင်ကြပါတယ်။အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်ရဲ့အားလုံးကိုဖိတ်ခေါ်ပါလိမ့်ရှင
်။အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုဆက်သွယ်ကြဖို့အထက်မှတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါပြီ။American Indian 3 English are things are good. Dollar la tanga season 10 set pi ni da ba.
Di ni pne tin pya me idiom a thong ga ro
lip service.
Chi pa ye. Sa long paung ga L I P lip ga nok khan S E R V I C E.service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွင်ဆောင်ရွက်ပေးတာလို့လွန်ကောက်ထေးပေရတော့စခွိုက်ခွန်ရဲ့ဓာတ်ရိုက်ထေးပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရက်တော့ဘိုက်ထေးပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါးစပ်နဲ့လောဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအတော့နဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူညီအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရေးကြီးအကူအညီပေးပါမယ်လို့ကြီးပေးခဲ့တယ်ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလေအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Joe has promised to help his brother financially since he lost his job. But so far it's just lip service and his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
တို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒါကတော့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်တင်နနာဤတိုင်းဒဝေဒီတာမှာအကောင့်ထဲဖော်ဖို့လုပ်နေတဲ့ဒဝေအထူးစည်းဝေးစုံစီမံကိန်းကိုရင်းနှီးမြှုပ်နှံမဲ့သူအလုံးလောက်မရှိတဲ့အတွက်နှစ်တော်တော်ကြာရပ်နားထားရကနေအခုပြန်စားတော့မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်စီမံကိန်းနဲ့ပတ်သက်တဲ့အခြေတင်ဖြစ်စရာကိစ္စရပ်တွေကိုအရင်ဖြေရှင်းဖို့ရပ်ဖက်လူမှုအဖွဲ့အစည်း36ခုပူးတွဲလက်မှတ်ရေးထိုးပြီးတော့အစိုးရကိုတင်ပြတောင်းဆိုထားပါတယ်အဲ့ဒီအဖွဲ့တွေမှာပါတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ဒဝေဖွံ့ဖြိုးတိုးတက်ရေးအဖွဲ့ DDA ကကိုတန့်စင်ကိုကိုကျော်ကျော်သိန်းကဆက်သွယ်ပြီးမြန်ပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာတင်ပြထားတာကိုနားဆင်ပါခင်ဗျာ
။အခုကစီမံကိန်းပြန်ဆမယ်ဆိုတော့စီမံကိန်းကဘယ်တော့ပြန်ဆမယ်လို့ကိုတန့်စင်လည်းသိထားတယ်
။ဟောကျွန်တော်တို့သိရတော့မီဒီယာတွေမှာပါတဲ့အင်တာဗျူးတွေရတော့ဧပြီလလောက်မှာပြန်ဆမယ်ပေါ့နော်။အဲ့လောက်တော့အကြံပြုပြီးထားပါတယ်ခင်ဗျာ
။ဟုတ်ဘယ်တုန်းနဲ့ရက်ထားတာလဲ။ဘာကြောင့်ရက်ထားတာလဲ
။စီမံကိန်းတော့ကျွန်တော်တို့2023နောက်ပိုင်းလောက်နေစပြီးတော့ဒီကြားထဲမှာဘာမှအကောင့်တွေပုံမရှိဘူးပေါ့နော်။ရက်ထားတယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။ဆိုတော့ ပါကြောက်ရထားလဲဆိုတော့အကြောင်းကြီးတော့ငါဒီမန်ကြီးဟိုစားဆောင်တဲ့ပေါ်ချင်းနဲ့နေပြီးစားပြီးတော့အခုချိန်ထိဒီဟိုလုံလောက်တဲ့အင်းငုံကလက်မျိုးဟိုမဖိတ်ခေါ်နိုင်တာပေါ့ဗျာပြီးတော့တစ်ခုကတက်တနာကအောက်ချီမှာဒီဒါခံနေနေနေရာပိုင်းဆိုင်မှုဟိုအရင်ပေါ်ကပြဿနာတွေပြီးလို့ရှိရင်ငါချိန်မန်ကြီးနဲ့ပတ်သက်ပြီးတော့ဝင်နေမြတာမှုရှိတဲ့ဟိုအချက်တွေကြောင့်လို့ကျွန်တော်အဓိကအဲ့ဒ
ီလိုကိုတန့်စင်တို့တည်ထားလဲ
အမှန်တော့ဒီကနေဦးတော်က2008ခုနှစ်မှာဒီအီတလီယန်ထိုင်းနဲ့မြန်မာဆိုရ MOU ထိုးပြီးတော့ဒီ account တွေပေါ်ရဲ့ပထမစီမံကိန်းပြန်ပေါ့ဒီဒီထိုင်းဘက်ကဒီအီတလီယန်ထိုင်းဘက်ကုမ္ပဏီတက်ကနေပြီးတော့အစိုးပြုထားတဲ့အစီအစဉ်တိုင်းဆိုလို့ရှိရင်အထမအချင်းရဲ့ဟိုကနဦးအလုပ်တွေဆောက်ပဲလုပ်နိုင်သေးတဲ့အခြေအနေမျိုးကျွန်တော်တွေ့ရတယ်။ဒီပထမအချင်းအတန်းမှာဒီဒီစီမံကိန်းနေပြီးတော့အတိုင်းမဲ့ဆောက်ချက်သွားမဲ့ဟိုဖောက်တဲ့လမ်းပါတယ်။ပြီးလို့ရှိရင်ဒီအရင်နဲ့ရှိကံပါမယ်။ပြီးလို့ရှိရင်ဒါအပေးဆက်ရင်လို့ဒီလောင်းတမန်စီမံကိန်းတို့အဲ့လိုမျိုးတွေပါတယ်။ကျွန်တော်တို့နည်းနည်းကတော်တော်များများတော့အလုံးဝအကောင့်တဲ့ပုံနဲ့မရှိသေးတာတွေ့ရပေါ့။အမှလမ်းတော့ဖောက်ပြီးပြီ။တော်တော်လေးပဲကျွန်တော်တို့ဒီမိသားလမ်းအချင်းမရှိသေးတော့
ဟုတ်ကဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဖွဲ့ပေါင်းစုကနေပြီးတော့တောင်းဆိုထားတဲ့စာထဲမှာလည်းပဲအဓိကအချက်၅ချက်ကိုထောက်ထားတယ်အဲ့ထက်မှဒီလေယာဉ်မြေပြဿနာတွေဟလာအရာတွေကိုဖြေရှင်းဖို့ဆိုတော့ဒီမှာလေယာဉ်မြေပြဿနာမြေကတွေအများကြီးတင်ဆက်ခံရတာဒီပြဿနာတွေကကိုတန်းစင်တို့ပြောသလိုအလုံးစုံအပြည့်အဝဖြေရှင်းလို့ရနိုင်ပါမလား
တကယ်တော့ကျွန်တော်တို့ဒီနောက်ဒီနောက်တောင်းဆိုတာအချက်တွေမှလည်းပါတယ်နော်ဒီမှာ data ခံနေရဲ့ဆန္ဒသဘောထားနဲ့သူတို့ရဲ့ဟိုပါပူပေါင်းပါဝင်မှုသူတို့ရဲ့အဆုံးဖြတ်ချက်ချရဲ့ဟိုဖြစ်စဉ်မှာပါဝင်နိုင်ခွင့်ကကျွန်တော်ထင်တယ်အရေးကြီးတယ်ပေါ့။ဘာကြောင့်လဲဆိုတော့100 square kilometer ဒီဧကအားဖြင့်ကျွန်တော်တို့5,000လောက်ဟို area ကြီးထဲမှာရွာတွေဥယျာဉ်ခြံတွေတကယ်တော့အများကြီးပါနေတယ်ပေါ့။ဆိုတော့ဒီဟာတွေကိုတကယ်ဟိုကြောင်းရွှေ့ပြီးတော့နေရာချထားဖို့ပြင်ဆင်ရတယ်။ပြောသလောက်မလွယ်တဲ့ကိစ္စပေါ့။ဒီဒီ data ဆန်နေရာတော့သူရဲ့လူရင်းစာကြည့်နေရာတွေနေပြီးတော့အလုံးထားခဲ့ပြီးတော့နေရာတွေကိုကြောင်းရွှေ့ဖို့ရောတကယ်ဖြစ်နိုင်ပါမလားပေါ့နော်ဒီဟာဒီတရားမျှတမှုရှိတဲ့ကိစ္စတစ်ခုလားဆိုတော့ကျွန်တော်တို့ကအစိုးရအနေနဲ့ပြန်စဉ်းစားဖို့လိုပါတယ်ဆိုတော့ဒီလိုနေရာမျိုးမှာခုနကဒီဆန္ဒသဘောထားတော့ဒီဘက်ဆန်နေနဲ့အတိုင်းပင်ပြီးတော့ဒီတို့ရဲ့ဒီထုတ်ပြန်တဲ့အတိုင်းပင်ဆိုတော့သူတို့ဒီလိုက်ပြီးတော့အကောင့်တွေပေါ်ပြန်လို့ရှိတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစီမံကိန်းကအကြီးပဲအမေရိကန်ဒေါ်လာတန်ပေါင်း 1,600 လောက်သုံးပြီးတော့လုပ်မဲ့စီမံကိန်းကြီးဆိုတော့တကယ်ကဒီစီမံကိန်းကြီးအောင်မြင်ဖြစ်ရင်ကောဒေသတွေနောက်ဆုံးတိုင်းပြည်တွေတကယ်အကျိုးရှိတဲ့အခြေအနေရောက်မလာနိုင်ဘူးလားခင်ဗျ။
ဒီအဓိကတော့ကျွန်တော်တို့သုံးသပ်တာဒီစီမံကိန်းကဟိုပတ်စံဒီကြေဘလောက်ရင်းနှီးမြှုပ်နှံမယ်ဆိုတာအဲ့ဒီစီမံကိန်းမှာပါတည်ရလို့ရတယ်ဆိုင်အပါမလဲဘူးလို့ဖြစ်စီဆိုတာပဲလေဒါရဲ့အဲ့ဒီဘလော့ကီအတော့ကောက်ပန်ဖြစ်နေလဲဆိုတဲ့အချက်ကကျွန်တော်ထင်တယ်ဟိုအရေးကြီးရပေါ့။အော်ဒီစီမံကိန်းမူလအစီအစဉ်မှာဟိုကြည့်လို့ရှိရင်ကျွန်တော်လေဘာအင်တက်ချစ်ဖြစ်တဲ့ငါဒီအလုပ်သားဦးကြီးအများကြီးလိုတဲ့ဆက်ရုံအမျိုးသားမျိုးတွေမတွေ့ရဘူး။အဓိကရေနယ်ဓာတ်ဥဆက်ရုံအမျိုးသားတွေပေါ့။ဆိုတော့ရေနယ်ဓာတ်ဥဆက်ရုံအမျိုးသားလည်းဘာကြောင့်ဒီစီမံကိန်းမှာဆက်သွင်းပြီးတော့ဒီဆောက်ချင်လဲဆိုလို့ရှိရင်ဒီတိုင်းနိုင်ငံမှာကြာလို့ရှိရင်ဒီဥပဒေအလုပ်ထုံးလုပ်နေတွေကတင်းကျပ်တဲ့အတွက်ဒီနိုင်ငံမှာဒီလိုမြင်ရမှုပမာဏဟိုဒီဒီများတဲ့ဆက်ရုံမျိုးစားရဟိုဖြတ်ပြီးတော့ဒီ၆ခုအတွက်တိတ်မလွယ်ဘူးတော့ဘူးဒီဥဒေအစည်းအဝေးတွေတင်းကျက်တဲ့ခါကျတော့ဒါမျိုးပမာဏနိုင်ငံမှာဒီလာလုပ်ချင်တဲ့အတွက်ဒီစီမံကိန်းဒီချက်မှုတို့စီမံကိန်းထဲမှာဒီအဓိကအဖြစ်ကျွန်တော်ယူနေယူနေဓာတ်ဆက်ရုံမျိုးစားတွေပဲအခြေပြုပြီးတော့ဒီဒီဇိုင်းလုပ်တာတွေ့ရပေါ့နော်ဆိုတော့ဟိုအလုပ်အခွင့်အလမ်းနဲ့ပတ်သက်ပြီးခုနဒေတာရှိပိုင်းနဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ကျွန်တော်တို့ဒီကဲအဓိကဟိုစီးပွားရေးလုပ်ငန်းကြတော့ဒီဆိုင်ကျူးကြီးကိုရေလုပ်ငန်းလို့ရှိတယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်တဲ့ဟိုဆက်ရုံမျိုးစားတွေကြတော့ဟိုသိစရာကြီးမတွေ့ရဘူးဆိုတော့ထိုင်းရင်းမှာရွှေပြောင်းလုပ်ဒီမှာနေအလုပ်တော့လုပ်တဲ့လူတွေကလည်းမာချိုင်းတို့ဘာလို့မှဒီရေထွက်ကုန်ပစ္စည်းလုပ်ငန်းတွေမှာပဲကျွန်တော်တွားလုပ်ကြတယ်ဆိုတော့ဒီရေတန်ဇာတာလည်းဒီမှာနိုင်ငံတွားတဲ့ရေတန်ဇာတာပဲလူလည်းဘာနိုင်ငံတွားပြီးတော့လုပ်တဲ့ဒီအလုပ်သားတွေဆိုတော့ဒီလိုဆက်ရုံမျိုးစားတွေတာမြန်မာနိုင်ငံမှာဖြစ်လာရင်တော့ကျွန်တော်တို့ဒီအလူတွေအတွက်ရောခုနကဒီတိုင်းပြည်စီးပွားရေးအတွက်ရောကျွန်တော်တို့အကျိုးရှိမယ်လို့ပြောလို့ရတယ်ဒီလိုမျိုးခုနကဒီ data ရဲ့အမူလစီးပွားရေးနဲ့ဟိုတအားသာတမဖြစ်တဲ့ဟာမျိုးခုနကဒီလုပ်သားရင်အများကြီး မခံအားနိုင်တဲ့ဆက်ရုံမျိုးစားတွေကြီးပဲဆိုရင်တော့ကျွန်တော်တို့ဒီအချိန်တလောက်ဟိုပြောတလောက်ဟိုအကောင်းလာမှာတော့မဟုတ်ဘူးလို့ကျွန်တော်
ဟုတ်ကဲ့ဆိုတော့အစိုးရဘက်ကနေပြီးတော့ဟလာတတိုင်းပြည်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဒီစီမံကိန်းကိုဆက်ပြီးတော့အကောင့်ထဲပေါ်မယ်ဆိုရင်ကောဘယ်လိုတွေဆက်ဖြစ်လာနိုင်တယ်လို့ကိုသန့်စင်တို့ခန့်မှန်းလဲ
ဒီအခုကတော့အကောင့်ထဲပေါ်မယ်လို့ဆိုလာတဲ့အတွက်ကျွန်တော်တို့ကလည်းဒီဒီဖြောက်ရှိခုလေးလောက်ကနေစားလို့ဆိုင်ရေကိုတတဲဟုတ်ပြီးလေးလာတော့တက်ခဲ့တယ်သူစီတူတိုင်းလုပ်ခဲ့တဲ့ချက်တွေဒီနေ့ချောက်ပြီးတော့ဒီအစိုးရကဒီမှာမျိုးပြန်တော့ထပ်ပေါ်ဖို့စဉ်းစားမယ်ဆိုရင်တော့ဒီအချက်၅ချက်ကတော့အရေးကြီးရပေါ့ဒီအချက်၅ချက်ကိုမချစ်မနေအာဒီပြန်သုံးသပ်ပြီးတော့လုပ်နိုင်မှသာခုနကဒီအရင်ဖြစ်ခဲ့တဲ့ကြက်တာမျိုးတွေကိုရှောင်လွှဲနိုင်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီအရေးကြီးတဲ့အကြံပြုချက်နေနဲ့ကျွန်တော်ထုတ်ပြန်ခြင်းဖြစ်ပါတယ်ဆိုတော့ဒီအလုပ်ချင်းမလုပ်ချင်းဆုံးဖြတ်ခြင်းမဖြတ်ခြင်းရတော့ခုနကဒီအစိုးရနဲ့ဒီတက်ဆိုင်ဒေတာဆိုင်ပြည်သူတွေအခြေချင်းကြားထဲမှာကျွန်တော်ပြန်လည်ပြီးတော့ဆွေးနွေးအာဒီနိုင်ငံမှာကိစ္စလို့ကျွန်တော်မြင်တယ်ဒါပေမဲ့ဒီဟာကိုပြန်လုပ်ဖို့စဉ်းစားမယ်ဆိုရင်တော့ကျွန်တော်တို့ဒီအတန်ပြည့်ချက်အထက်မှာပါတယ်ဒီငါးချက်ကတော့ဒီမချစ်မနေစဉ်းစားချဖို့အရေးကြီးပါတယ
်ဒါတော့ကိုချောချောတင်းစီစဉ်တစ်ဆက်အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်ခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါကိုအောင်ကစီစဉ်ပြီးတော့မအီတန်စင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်သမိုင်းမှာအပြောင်းအလဲတွေဖြစ်စေခဲ့တဲ့အာဖရိကန်အမေရိကန်တွေကိုဂုဏ်ပြုပြီးအာဖရိကန်အမေရိကန်တွေလအဖြစ်သတ်မှတ်ပြီးတော့နှစ်စဉ်အောက်မြေပွဲအထိမ်းအမှတ်ပွဲတွေကျင်းပကြပါတယ်1986ခုနှစ်ကစလို့အမေရိကန်သမ္မတအစဉ်အဆက်ကအာဖရိကန်အမေရိကန်လာရည်လို့သတ်မှတ်ခဲ့ကြတာပ
ါဟုတ်ပါပြီရှင်ဒီတစ်ပတ်စီစဉ်ကိုတော့အာဖရိကန်အမေရိကန်ကျောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့ဆက်လက်ကြအောင်လားကိုအောင်ရေ
ကောင်းပါပြီမဲအီတန်စင်လွန်ခဲ့တဲ့58နှစ် 1960 ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ် Greensboro ကလူမဲကျောင်းသားတွေဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်အဲဒီကာလကလူပြည်လူမဲခွဲခြားမှုတွေရှိနေတော့သူတို့ရဲ့ဆန္ဒပြပုံကလည်းအတော်ပညာပါပါတယ်ဝူဝိုနဲ့ခရက်ဆိုတဲ့ဈေးဆိုင်တွေကလူပြည်တွေသာထိုင်လို့ရတဲ့ခမင်းစားခုံတွေမှာသူတို့တွေကဝင်ထိုင်ခဲ့တာပါအဲဒီတော့ဆိုင်မန်ရှင်တွေကသူတို့ကိုဈေးရောက်မပေးနိုင်ဘူးဆိုပြီးတော့ညှင်းဆုပ်ခဲ့တဲ့အပြင်ထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့လည်းမောင်းထုတ်ခဲ့ပါတယ
်ဒါပေမဲ့လူမဲကျောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူလူကြားမငြိမ်မသက်ဖြစ်စီမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကကျောင်းသားတွေကိုဖမ်းဆီးခဲ့ကြပါတယ်
အဲ့ဒီလိုအနူနီးနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့လူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာဏာဖီဆန်းပြီးဝင်ရောက်တာမျိုးအမေရိကန်ပြည်အောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ
်ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းတွေမှာလဲ We shall overcome ကျွန်တော်တို့ဟာအခက်အခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတဲ့အယက်သားအခွင့်အရေးလှုံ့ဆော်မှုတချင်းကိုလည်းတည်ဆုနေခဲ့ကြပါတယ
်
ကြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားခွင့်ရေးလှရှားသူတွေဟာသူတို့ပေါ်ချမှတ်တဲ့ဒဏ်ချင်းဝင်မပေးဘဲထောင်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်ထဲမှာလူပြစ်သွားခဲ့ပါတယ်အဲဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနီးနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ
်ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမှရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိဘူးရှင်အဲ့ဒီနောက်မှာတော့စားတောက်ဆိုင်တော်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးတော့ဝန်ဆောင်မှုပေးတာကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယက်သားအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင
်။ကဲဒီတစ်ခါတော့မေပေနီစနစ်အကြောင်းကိုပြောပြအောင်လားမဲအီတန်စင်။အမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မေပေနီစနစ်ကိုဘယ်တော့နဲ့ကစတင်ခဲ့တယ်လို့ထင်လဲဗျ
။နှစ်ပေါင်းရာနဲ့ချီပြီးရှိပြီလို့ထင်တာပဲကိုအောင်ရေ။
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ Kentucky Pine, Louisville Muma, Chimpare, Yuka Puema, Sapi, Dilio, and maybe Nisaniko Chindongerawa. Horunga, Miyashima, maybe Arajau, Sanjin Badiga, Yamburago, Kayana, Chini Murile, Shigerajau, Nisanin Pione, Chindongeware, Tabai County Pore, Australia, Nangema, Lio, and maybe Nigo Satin Chindonajau, the Louisville Ga Satin, maybe Nisaniko, Tabai County, maybe Nisanilule, Kojavare.
A cool go giant at the Yalugo, Lululele, maybe Nina Jow, Louisville Ga, Shrika Buegalarima, Luduka, the Dejajan, and Bowen Laja Biro, who don't want to sign, Eddie Tangshia, she said she couldn't get Jim Bade, Shrika Buema, maybe the Ribumia Lagivari. Dina Maro, American and get the one at Dinary, Murigo, the Lua, maybe Nisinet, the Honto, Ben and Dogivari. Down Carolina, Binigaro, the maybe Nisinego, Tanguya, Zema, a deep youth that make it not so Binish Barration.
Kerikaro, American the Maima, Amazes, Sontins Yakisa, the Kugu, Songa K, Lido, Matia, Jango, Pepe, Jamaria.
But you are like, go on, eh?
Lunga, Tosangani, Tangua, Nazi, Fifua, Guenima, Wisconsin Pine, Telodo, Matt Joseph Makatiha, West Virginia Pine, Wheelinga, Republican Women's Club, Ma, Mingo, Pepe, Gavare, Elu, Pepe, Mudre, American and Jai Tanaga, Gumuni, Nia, Ioya, Sin, Duma, Shire, Subiro, Topo, Jinja, like Barre.
Taha A Kikala, the Thai Republican Ludo Medwilue, Commune Wada about Zhao Yu Mugo, Don't Tapio, Democrat Damra, Harry Trumango, a Kakari Pia on Lokarabate. Anything I do Lopa Gai Medrigale, the Thai Conservative Medita, Senator Makatiha, Bobio and Yaji Lupi, the Majavari.
A Gulo 2 years suggested in Manganala Surago, Kayumasai Pepio Surepien, the Lo Society Jow, Lumia Pia, Boa Pia Don Hangelu, 2 years Sanji Bediga, Gangway Pio Suare. Tapin to Hakumina Warapo, so in that the remediary man named Chibu Lonely Subiole, Piosu Javare.
Ain't by not same Gansia Kesari less that I pick it, Lubio Marashin. Makati Wada Jang, Soya a poet, Dumadamaka, Pinyai, Nupinyan, the Tatanari, my Loka in Jade, a Pimere do, Amyapia, Lokani, Yena Kayabari. Tapin, Luducho, Coco Gule, Tay Jang Jensi, Muna Bata Biole, Makati Bog, we pepped in Kesavari. ကဲအခုတစ်ပတ်အစီအစဉ်မှာနောက်ဆုံးတင်ဆက်ပေးချင်တာကတော့ဘီတီအက်စ်အကြောင်းဖြစ်ပါတယ်ဗျာဗြိတိန်နိုင်ငံကရော့ကန်ရိုးတိတ်ဂီတာဖွဲ့ဖြစ်တဲ့ The အဖွဲ့ဝင်ဂျော်လန်နဲ့ပေါ်မကတ်နီဂျော့ချ်ဟဲရီဆန်နဲ့ရင်ဂိုစတာတို့ကိုနယူးယောက်မြို့လေမန်ဟတ်တန်မှာရှိတဲ့ဟိုတယ်ကိုလုံခြုံရေးအဆောက်တော်တော်များများနဲ့ခေါ်ဆောင်လာခဲ့ရပါတယ်။
BTS Apoy, I want to hold your hand to Chimpy Barre, American Pianzuma, Layo, Provide, Dipoy, Kizian Dre, New York, Washington DC, Miami Beach, Florida, Pobigere, Suratin Jayen, a good bad season go, Dumawe, Janavia Zigna.
တော်တာရှင်နားဆင်ကြရတာကတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့တူတာဆောင်လင်အမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာမရိကန်ဆိုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြပါတော့မယ်ခင်ဗျာကမ္ဘာအနှံ့မှာရှိကြတဲ့တိဘက်လူမျိုးတွေနဲ့အမေရိကန်မှနေထိုင်ကြတဲ့တိဘက်နယ်ပယ်ရဲ့ဆွမ်းဆောင်မှုတွေကိုအတိမတ်ပြုသောအပြင် Tibet Nitikuni go, Maja Dekinga Jimba Kejao, Lulu Sasan Yelata Wenji, Steve Goldstein ga Pyotage Vare.
Tibet Lumuriha, Jangaba Titaruma, a Tutapian, Tibet Gombian Myanmar, Jimaret Senko Murina Yensai Nijayavare, American Piranzu Nine, Tibet Lumuroya, Yimanche, Posang Yugo, Taukan Abebi, Truya Tujare, Yenje Mugo, Agagwe, B. Melule, Taman Bioja Laibare. American Soyaga Tibet Lumurigo Kuni Nire, Takudon Nilangaro, Indiana Nibonanga Mayao Nire, Tibet Taiwan Nega Lunge Lea Chogu, Pinya Tinjamu Season Yashi on Sangyo Beijing Pepare, Tilungaria American Colline Tekdurima, Tibet Lumu Taiwan Twin Lua Chatri Pisi Name Pinya Yatrigo, Poyare Titin Yu Sibuni Javare. Tibet Pinya then Tapan Yi Season Nitonze Pi, Janda Homia Trisomwe Kanata Kugu. Lame Iji Lajai, India Nangan, Daram Salam Yuma, American Gajeba Bima Chapare, Saram Papuri, Dapon Piaveri Gatasin, Dijanda Hounuha, American Martin Ugare, Tibinari, Dambo Tamuri, Bountain Sasamurigo, Duro Muyen de Dama, Belu, Josiji, Tombu Nire Surago, Dinjaja Mapchapare. American Piranzu Nine, a Tunshi Kaimiedo, Punchu to Tamune. Tabawa Pawinjin Tain the Ye Long and Rigo, Tibet Lumu Poet Siri Dread Domian Samyapo Pinecha Tadalu, Indian and Nipo Yak Tibet Doka Dere Dread, Ludajin Sanamu Tau Pandrigole, Bambu Kuni Dorma Chapare. American Ha Tibet Lumuru Ye Bada Ye Lula Quen Bawin, Lu Quen Yegole, Liza Lao, Select Samya Dorma Chapare, Tibet Lumuru Nine. Through your Govind Line at Saint Lago, and down now Shek Kayamu Mishibe, through Badae Kanzango, Yuche Banguine, Lula Swa Gogwe Banguin Yashi Ziha, a Yeti Vare, Nasone Yeti Zongaro, Tibet Lumuroha, through your Naga Adre, Pelan Jimalesura, through Pio Banguin Shiziyama Piparello, Lata Wunji, Steve Ghostin Gapio Dage Varishin.
American Suya is the Bora and Avogu, Tempialo Pivavi.
A good tolling bigger about American Suya, the Bora and Mina PB, Vue, Abo Mojang, Torachinugo, Taman Biro, TP Abare, Vue, American Tangani, Ingani Menefe, who lets you tolling being in the Denizer season, who Meneshina Yanni Kuna IT, Lino Mida, Sachau, Sakune, Nasa Liruani, Piana Biro, tolling Pido Maba.
ဒီမှာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပြပါလိမ့်မယ်ခင်ဗျာရှင်ရနိုင်ငံမျိုးတော်ဒမတ်စကတ်အနီးမှာရုရှားကဆီးရီးယားတပုန်လေးပေါ်မှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေရကနေအရက်တန်းတွေဆစ်ဆောင်ထွက်ပြေးနိုင်ဖို့အတွက်ငါးနိုင်ကြံလူသားချင်းစာနာမှုဆိုင်ရာနေစဉ်ခေတ္တအဖြစ်ကရက်စိတ Melo, American Tamara, Donald Trump got your jolly body, Yakoria, two and nuclear lenet in a tower jet. Don't you see some name of son of Wusso and Luri, Miao Miao, these JP ceiling, Melo, let three be body. The only name of Lashi Tamara, she jim thing, Tamara Yaruma, Miani, and Lobire, Tamara, the tank and touch, bear people, some church and a better be, the hard dealing, dealing with that pitchon, Tamara, in view up your body, these some church and a good name and drag, good council looked at that Pimelo, Tamara, in view Pioga, Sarah Sanders car, Daniela, and the Nessa, Cinnabon, up your body, the tank and touch and a better be, Tamara, Trump, yes, some church, got talk and jonah, these some church are dealing and it at the same jump your body.
ในคลิปนี้เนี่ยเหมียวปายอ่ะรวนจาเรียกระบองมาคว่ชะเสร็จสรรค์ค้านซงเต็มมาตะคู่บาวนผิดเด้อโลสุสลันနိုင်ငံเจนีวามาตะเนลาเนี่ยสัตว์เนี่ยต้องเสร็จ9จิเนี่ยลูกควีนกองซีนิดปาเลยมาอตุยิหมู่จอกก็เปล่าจ่าไล่ไปเลยนอกซงยัดทาเลยตะรินเจนจุกูด็อกคิวเมนต์เจนญาตัวราผิดไปเลยอะคูมะเนี่ยด้วยซีซั่น
VOE ရဲ့ညနေဘက်6:25နာရီအထိအစီအစဉ်တွေကိုလိုင်းတူမီတာ16.25နဲ့25မှာလဲ
This program has come to you from the Voice of America, Washington.